မြန်မာပြည်သူတွေရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေနေရာအများစုရထားတဲ့ပြည်ထောင်စုလွှတ်တော်တပ်တန်း ဒုတိယအကြိမ်မနေ့ကစတင်နိုင်ခဲ့တဲ့မြန်မာသမိုင်းဝင်တွေကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဂုဏ်ပြုစကားအသီးသီးပြောဆိုခဲ့ကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အလွန်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းအတိအမှတ်ပြုထုတ်ဖော်ပြောဆိုခဲ့ကြတာတွေကိုတော့စူးစီးတင်ပြထားပါတယ်ရှင် စစ်ပေါ်ချုပ်ဟောင်းတွင်လွှမ်းမိုးထားခဲ့တဲ့အရင်ပြည်ထောင်စုလွှတ်တော်9နှစ်တက်တန်းပြီးဆုံးသွားပြီးတဲ့နောက်ဖေဖော်ဝါရီလ10ရက်နေ့ကဖေဖော်ဝါရီလ10ရက်နေ့ကစတင်ခဲ့တဲ့ပြည်ထောင်စုလွှတ်တော်အပါအဝင်တည်နေတဲ့တိုင်းလွှတ်တော်အသီးသီးမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ကရွေးကောက်ခံကိုယ်စားလှယ်တွေဟာနေရာအများစုကိုရရှိထားတာပါ။ဒါကြောင့်ဒီတစ်ချိန်လွှတ်တော်တပ်တန်းစတင်ဖွင့်လှစ်တဲ့နေ့မှာပင်နီတိုက်ပုံနဲ့ပင်နီအင်ကြီးအယောင်တွေဝစ်ဆင်ထားတဲ့ကိုယ်စားလှယ်တွေဟာလွှတ်တော်ထိုင်ကုန်အများစုကိုလွှမ်းမိုးထားတဲ့မြင်ကွင်းကတော့နိုင်ငံတကာသတင်းစာမျက်နှာတွေမှာထူးခြားတဲ့ပုံရိပ်တွေဖြစ်စေခဲ့ပါတယ်။အခုလိုမြန်မာပြည်သူတွေတခက်နဲ့ထဲမဲပေးခဲ့ကြ Burma's new union parliament. Millions of people around the country, including many voting for the first time.
မြန်မာနိုင်ငံမှာပြည်ထောင်စုလွှတ်တော်တည်ထောင်အသည့်စတင်ဖွင့်လှစ်တဲ့နေ့မှာတက်ရောက်လာကြတဲ့လွှတ်တော်ကိုယ်စားလှယ်တဲ့အားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ပြုပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလ7ရက်ရွေးကောက်ပွဲမှာပထမဆုံးချိန်မဲပေးသူတွေအပါအဝင်တန်မောင်းများစွာသောပြည်သူတွေဟာသူတို့ရဲ့ကိုယ်စားလှယ်တွေကိုမဲပေးရွေးချယ်ခဲ့ကြပါတယ်။ဒီရလဒ်ဟာနှစ်ပေါင်းများစွာမြန်မာပြည်သူတွေပြသခဲ့တဲ့တတိနဲ့အနစ်နာခံမှုတွေရဲ့တက်သေးပဲဖြစ်ပါတယ်။ဒီထဲမှာနိုင်ငံရေးကျင်းသားပေါင်း100ကျော်လဲလွှတ်တော်ကိုယ်စားလှယ်တွေဖြစ်ရွေးကောက်တမျှခံခဲ့ရပါတယ်
။ဒါအပြင်အရေးကြီးပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝရှိတဲ့လွှတ်တော်နဲ့အယက်သားဆိုးရဖြစ်လာဖို့တော့လိုအပ်ချက်တွေရှိနေသေးပေမဲ့လည်းအခုလိုလွှတ်တော်မှာရွေးကောက်ခံကိုယ်စားလှယ်တွေနေရာရလာတာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့တိုးတက်တဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်း John Kirby ကဆိုပါတယ်။
We are encouraged by the commitment of Burma's political leaders to work together in the spirit of national unity and reform and are hopeful that this will continue throughout the transition.
အမျိုးသားရေးညီညွတ်ရေးစိတ်ဓာတ်နဲ့အတူလက်တွဲအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံရေးခေါင်းဆောင်တွေရဲ့မဆုံးမနစ်ကြိုးစားမှုတွေကြောင့်အမေရိကန်အစိုးရအနေနဲ့အားတက်မိပြီးအသွင်ကူးပြောင်းရေးကာလနဲ့အဲ့ဒီနောက်ပိုင်းမှာပါလဲဆက်လက်ဆောင်ရွက်ကြမယ်လို့မျှော်လင့်မိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းအစိုးရစစ်ကိုပတ်မိုးကူညီဖို့အဆင့်တင့်ဖြစ်နေပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ဒီမိုကရေစီဖွံ့ဖြိုးရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆက်လက်လှုပ်ဆောင်နေတာတွေကိုလည်းကူညီဖို့ကတိကဝတ်ပြုပါတယ်။အခုလွှတ်တော်အသစ်ကိုလည်းအမေရိကန်ပြည်အောင်စုအနေနဲ့ပံ့ပိုးကူညီဖို့မျှော်လင့်နေပါတယ်
။အလားတူရန်ကုန်အမေရိကန်တန်ယုံကလည်းလွှတ်တော်တက်ရောက်လာတဲ့အသစ်ရွေးကောက်တင်မြှောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဂုဏ်ပြုကြောင်းညင်ညာချက်ကိုမနေ့ကထုတ်ပြန်ခဲ့ပါတယ်။အခုလို NLD ကိုယ်စားလှယ်တွေလွှမ်းမိုးထားတဲ့လွှတ်တော်တက်တန်းအသစ်အောင်မြင်မြင်စတင်နိုင်ခဲ့တာဟာတမိုင်းဝင်နဲ့ဖြစ်ရလို့လေမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကလည်းပြောသွားပါတယ
် Obviously I think it's as you say it's a historical moment it's another extremely important
step တမိုင်းဝင်နဲ့ဖြစ်ရဆိုတာအထင်ရှားပါပဲဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အလွန်အရေးပါတဲ့ခြေလှမ်းတရားလည်းဖြစ်ပါတယ်
။မြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်ခံရတဲ့ကိုယ်စားလှယ်တွေပါဝင်တဲ့လွှတ်တော်ပေါ်ပေါက်လာတာဟာနိုင်ငံရေးအာဏာလွှဲပြောင်းရေးမှာအလွန်အရေးပါတဲ့အဆင့်ဖြစ်တယ်လို့လည်းဥရောပသမဂ္ဂပြင်ပဆက်ဆံရေးဌာနပြောခွင့်ရအမျိုးသမီးမာယာကိုစီဂျန်စစ်က VOE ကိုပြောပါတယ်
The inauguration of Myanmar's democratically elected parliament is an important step.In the ongoing transfer of political power which will be completed
မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခြင်းခံရတဲ့အစိုးရရဲ့ပထမဦးဆုံးလွှတ်တော်ကျန်းသစ္စာချိန်ဆပွဲကျင်းပနိုင်တာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါလေနိုင်ငံရေးအာဏာလွှဲပြောင်းပြီးနေတဲ့ပေါ်ဆောင်မှုမှာအစိုးရတစ်ဟာဧပြီလမှယာဒူးလက်ခံမှာလည်းဖြစ်ပါလေဒါအပြင်မတူတဲ့ပါတီတွေနဲ့တိုင်းရင်းသားတွေကိုတို့တော့ဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌနေရာတွေမှာခန့်အောင်မှုကိုလေ EU ကကြိုးစားပါတယ်။ဒါဟာအမျိုးသားပြည်နယ်ရင်ကြားစီရေးအတွက်အရေးကြီးတယ်လို့ကျွန်မတို့ယူဆပါတယ်။ ကျွန်မတို့ EU ကလည်းလွှတ်တော်သင့်တဲ့အတူလက်တွဲပြီးမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်အောင်မြင်ရေးအတွက်ပူပေါင်းဆောင်ရွက်သွားဖို့လေမျှော်လင့်ပါတယ
်အခုစတင်တဲ့ဒုတိယအကြိမ်လွှတ်တော်တက်တမ်းမှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေဟာလွှတ်တော်နှစ်ရက်လုံးမှာ80ရာခိုင်နှုန်းကျော်အနိုင်ရရှိထားပြီးအရင်စစ်တပ်ဗိုလ်ချုပ်ဟောင်းတွေဦးဆောင်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်နှစ်ရက်ပေါင်းကိုယ်စားလှယ်အရေးအတွက်ကတော့စုစုပေါင်း41ယောက်သာရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်အားလုံးမှာစစ်တပ်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းကတော့ရှိနေစေဖြစ်ပါတယ်ရှင်